Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဧပြီလ23ရက်တနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါပြင်သစ်သမ္မတရွေးကောက်ပွဲပထမအကြိမ်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပနေပြီးလုံခြုံရေးကိုလည်းအထူးတင်းကျပ်ထားပါတယ်မြောက်ကိုရီးယားနိုင်ငံကအမေရိကန်နိုင်ငံသားတဦးကိုထပ်ပြီးတော့ဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အမေရိကန်ရေတပ်အဖွဲ့ USS Carl Vinson နဲ့အတူဂျပန်ဖြတ်သိမ်းမှု၂ဆင့်တို့ပူးပေါင်းပြီး Pacific သမုဒ္ဒရာတွင်စီးရေးလေ့ကျင့်မှုကိုဒီကနေ့စတင်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမတ်ဤတန့်စင်နဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်ဒီညနေနားဆင်ကြရမယ့်သတင်းတော်တွေထဲမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့မကြခင်တွားရောက်မဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးမျှော်လင့်ချက်တွေဘယ်လိုရှိပါသလဲ
ကျွန်တော်ရခိုင်ဒေသခံတွေကလည်းပဲတရုတ်ပြည်နဲ့ဒီလိုဆက်ဆံပြီးတော့ကိုယ်ဒေသဖွံ့ဖြိုးတိုးတက်ရေးကိုလိုလားပါတယ်ဘာလို့ဆိုတည်တဲ့အတိုင်းပဲရခိုင်ဒေသကဆင်းရဲတဲ့ဒေသဆိုတော့ဒီလိုများဖြစ်လာရင်ကျွန်တော်တို့အတွက်ဟာလားဖွံ့ဖြိုးလုပ်ငန်းတွေများအထောက်အကူပြုလာ
ရခိုင်ပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာကြားကြပါမယ်ဒီအကြောင်းနဲ့အတူတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မွန်ကြီးမြောင်လိုင်ရဲ့ဂျာမနီနိုင်ငံခီးစဉ်အကြောင်းနဲ့အမေရိကန်ပြည်ထောင်စုရဲ့နည်းပညာသင်တဲ့ဆွမ်းဆောင်နိုင်တဲ့အကြောင်းတွေကိုပါနားဆင်ကြရပါမယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမသိငီထိုင်နေမှအီတန်စင်တို့ပြောပြပေးပါမယ်ရှင
်ပြင်သစ်သမ္မတရွေးကောက်ပွဲပထမအကြိမ်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပနေပါတယ်နိုင်ငံတော်ဝန်မဲယုံပေါင်း6000ကျော်ဖွင့်လှစ်ထားပြီးမဲပေးခွင့်ရှိသူ48တန်းနီးပါးတို့သမ္မတလောင်း12ဦးကိုရွေးချယ်မဲပေးနေကြတာပါလေယာဉ်စုံကနေလေဝဲစုံဝါဒီသမရာလောင်း12ဦးတို့ဝင်ရောက်ရှင်းပြနေတဲ့ပြင်သစ်သမရာရွေးကောက်ပွဲကတော့ဆဲစုနှစ်တည်းအတွင်းစိတ်ဝင်တစားစောင့်ကြည့်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲအကျိုးရပ်ပိုင်းလိုမှာမြို့တော်ပါရီမှာအကျန်းဖက်ဝါရဆဲတိုက်ခိုက်မှုဖြစ်ခဲ့တာကြောင့်ဒီကနေ့ရွေးကောက်ပွဲကိုတော့လုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်။ရွေးကောက်ပွဲမှာလည်းအမျိုးသားရေးသမားအစ္စလာမ်ဆန့်ကျင်သူသမရာလောင်းမရင်းလက်ဖန်ကဦးဆောင်နေတာပါအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားတဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းပြင်သစ်နိုင်ငံတဝန်လမ်းမာတွေပေါ်မှာရဲတပ်ဖွဲ့ဝင်5000လုံခြုံရေးချထားပြီးအထူးတပ်ဖွဲ့ဝင်တွေအပါအဝင်စစ်သား9000ကိုလည်းအဖြစ်ထားပါတယ်။ရွေးကောက်ပွဲကြိုကာလမှာတော့လက်ဝဲအလက်အလက်ဝါဒီစီးပွားရေးဝန်ကြီးဟောင်းအီမန်နျူအယ်မက်ခရွန်ကဦးဆောင်ပါတယ်။အထူးသဖြင့်မွတ်စလင်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်လာမှုတွေအပါအဝင်ပြင်သစ်နိုင်ငံတွင်ရွှေ့ပြောင်းအခြေချမှုအလုံးနီးပါးကိုရပ်ဆိုင်ပစ်လွန်နေတဲ့မရင်းလက်ဖန်ကနောက်ကကတ်လိုက်ပါတယ်။ဥရောပသမဂ္ဂကနေပြင်သစ်နိုင်ငံနှုတ်ထွက်ရေးကိုမရင်းလက်ဖန်ကလိုလားနေတာဖြစ်ပါတယ်။နောက်ထပ်ထိတ်တန့်ရောက်လူတွေနေသူတွေကတော့ပြည်သူအသုံးစရိတ်တွေကိုဖျက်တော့နောက်ဥရောပသမဂ္ဂတွင်ပြုပြင်ပြောင်းလဲရေးအတွက်တွန်းအားပေးလို့သူ François Fillon နဲ့လက်ဝဲစွန်းကိုစလေလောက်တူဖြစ်တဲ့ဂျင်းလူမဲလန်ချွန်းတို့ဖြစ်ပါတယ်ဒီကနေ့ရွေးကောက်ပွဲမှာမဲအများဆုံးရတဲ့သမရာလောင်း2ဦးတို့ကမေလ9ရက်နေ့မှာကျင်းပမယ်အပိသက်ရွေးကောက်ပွဲမှာထပ်ပြီးတော့ရှင်ပြိုင်ကြရမှာဖြစ်ပါတယ်
အမေရိကန်နိုင်ငံသားနောက်တစ်ယောက်ကိုမြောက်ကိုရီးယားနိုင်ငံကဖမ်းဆီးထိန်သိမ်းထားလိုက်ပြန်ပါပြီ။မြောက်ကိုရီးယားကထွက်ခွာဖို့ပြင်ဆင်နေစဉ်ဖျော်ယောင်းအပြည်ပြည်ဆိုင်ရာ၄စိတ်မှာကိုရီးယားနယ်ပအမေရိကန်နိုင်ငံသားကိုတောက်ကြနေကဖမ်းထားလိုက်တာလို့တောင်ကိုရီးယားနိုင်ငံကယုံဟက်သတင်းဌာနကပြောပါရယ်။ Kim ဆိုတဲ့မိသားစုနာမည်နဲ့ပဲတည်ထားရသူဟာမြောက်ကိုရီးယားနိုင်ငံမှာလူမှုရေးအကူအညီပေးရေးလုပ်ငန်းတွေအတွက်တစ်လလောက်ဆွေးနွေးနေသူဖြစ်တယ်လို့လည်းဆိုပါရယ်။သူ့ကိုဘာကြောင့်ဖမ်းရလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားကဖန်ထားတဲ့အမေရိကန်နိုင်ငံသားရေတွက်ဟာသူပါဝင်ဆိုရင်၃ယောက်မြောက်ရှိနေပါပြီ။အမေရိကန်နဲ့ညှိနှိုင်းရမှာတုံးချဖို့အတွက်အရင်တုန်းကတော့မြောက်ကိုရီးယားကအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးထိန်းသိမ်းလေးရှိတတ်ပါတယ်
။ကိုရီးယားကျွန်းဆွယ်ကိုဥတီခုံပေါင်းနေတဲ့အမေရိကန်လေယာဉ်တင်သင်္ဘောအုပ်စုမှာဂျပန်ဖြတ်သင်္ဘော25ပါပူးပေါင်းလိုက်ပြီးပစိဖိတ်သမုဒ္ဒရာအနောက်ဘက်ဒေသမှာနှစ်နိုင်ငံစစ်သင်္ဘောတွေဒီကနေ့ပဲပူးရဲစစ်ရေးလေ့ကျင့်မှုတွေစတင်ပါတယ်။အမေရိကန်လေယာဉ်တင်သင်္ဘော USS Carl Vinson ရေတပ်အုပ်စုမှာတော့ပေဒင်းတက်ဒုံတက်ဆင်ထားတဲ့ cruiser စစ်သင်္ဘောတစ်စင်းနဲ့ဖြတ်သင်္ဘောတစ်စင်းတို့ပါဝင်ပါတယ်။မြောက်ကိုရီးယားရဲ့ပေဒင်းတက်ဒုံနဲ့နျူကလ িয়ার ဆန်းသတ်မှုတွေကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာတဲ့အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်နဲ့ USS Carvinson ရေးတက်သင်္ဘောအုပ်စုဟာဩစတြေးလျနိုင်ငံခီးစဉ်ကနေကိုရီးယားကျွန်းဆွယ်ဘက်ကိုလမ်းကြောင်းပြောင်းခုန်မောင်းတာဖြစ်ပါတယ်။ဂျပန်ဖြတ်သင်္ဘောတွေကအမေရိကန်ရေတပ်သင်္ဘောအုပ်စုနဲ့ဘလောက်ကြာကြာလိုက်ပါမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ပင်လယ်ပြင်မှာတုံ့ပြန်နှိုင်းဆွမ်းတဲ့ကာကွယ်ရေးဆွမ်းရည်ပူးတဲ့ဆောင်ရွက်မှုတိုးတက်စေရေးအတွက် ပုံမှန်လုံနေကြပူးရဲစီရေလေ့ကျင့်မှုဖြစ်တယ်လို့အမေရိကန်ရေတပ်ကပြောဆိုပါတယ်။ကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့ထားတဲ့ကြားထဲမြောက်ကိုရီးယားကပယ်တိန်ဒုံးနဲ့နျူကလ িয়ার ဆန့်သက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ထိပ်ဖူးတပ်ဒုံးကြီးနဲ့အမေရိကန်ကိုတိုက်ခိုက်လာမဲ့အန်ဒီယယ်ကနေကာကွယ်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားပြီးစစ်ရေးအရာတိုက်ခိုက်မှုအပါအဝင်နီလန်ပေါင်းစုံအဆင့်ထက်ရှိနေတယ်လို့လည်းအမေရိကန်သမ္မတကပြောဆိုထားပါတယ်ရှင်။
စီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှုကြောင့်အစ်တလီပြည်နယ်မှာရှိတဲ့မြေအောက်ဆေးရုံတရုံအကြီးအကျယ်ပျက်စီးသွားခဲ့တဲ့အကြောင်းကိုစီးရီးယားပြည်တွင်းစစ်ကိုနှစ်ပေါင်းများစွာစောင့်ကြည့်နေတဲ့တက်ကြွလှုပ်ရှားသူတွေကပြောပါရယ်ထိခိုက်ပျက်စီးခဲ့တဲ့ဆေးရုံဟာဒီလာဇန်ပိုင်းမှာပဲဓာတုလက်နက်နဲ့တိုက်ခိုက်မှုကြောင့်နိုင်ငံတကာကဒေါသတကြီးနဲ့အာရုံစိုက်ခံခဲ့ရတယ်လို့အမေရိကန်က Cruise Missile Dome နဲ့လက်တုပ်ပြန်ခဲ့တဲ့နေရာနဲ့ကီလိုမီတာနည်းငယ်ပဲကွာဝေးတာပါလေကြောင်းတိုက်ခိုက်မှုတွေကသဘုံတွေထိန်းချုပ်ထားတဲ့ Abdin စစ်ကူတာရေလှိုင်းကူကိုပြင်မှတ်ထားခဲ့ပြီးတော့အနည်းဆုံးတယောက်တည်းဆုံးပြီးတော့တရားစင်ကြော်တရားရခဲ့တယ်လို့ဗီတင်ချေဆိုင်စီးရလူခွင့်စောင့်ကြည့်လှုပ်ရှားမှုအဖွဲ့ကပြောပါတယ်အတိုက်ခံတွေရဲ့ website ဖြစ်တဲ့ Aleppo Today ကလည်းဆေးရုံဝန်ထမ်း3ယောက်တည်ဆုံးတယ်လို့ဖော်ပြထားပါတယ်ဒီဆေးကုသဆောင်ကိုပြစ်မှတ်ထားတိုက်ခိုက်တဲ့လေယာဉ်တွေကစီးရစစ်လေယာဉ်တွေလားမဟာမိတ်ရုရှားရဲ့လေယာဉ်တွေလားဆိုတာကိုသေချာမသိရသေးဘူးလို့မျက်မြင်တွေကပြောပါတယ်ရုရှားဒါမှမဟုတ်စီးရအစိုးရရဲ့စစ်လေယာဉ်တွေရဲ့လေကြောင်းတိုက်ခိုက်မှု400ကျော်ကြောင့်2011ခုနှစ်ကနေပြီးခဲ့တဲ့နှစ်ကုန်အထိဆေးကုသဆောင်300ကျော်ထိမှန်ခဲ့ပြီးတော့ဆေးဘက်ဆိုင်ရာဝန်ထမ်း800နီးပါးသေဆုံးခဲ့ကြောင်းကိုလည်းလူခွင့်လှုပ်ရှားသူတမားတော်များအဖွဲ့ကပြောပါရယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်အာဖရိကတိုက်အတွင်းကအမေရိကန်တို့ရဲ့တခုတည်းသောစစ်တပ်အခြေစိုက်စခန်းရှိရာဂျီဘူတီနိုင်ငံကိုကာကွယ်ဝင်ကြီးဂျင်မက်တစ်ဒီကနေ့ရောက်ရှိပါတယ်ဂျီဘူတီနိုင်ငံကလမန်နီးယားစစ်စခန်းကိုဒီကနေ့တင်းငွေနေမှာဝင်ကြီးမက်တစ်ရောက်ရှိခဲ့တာဖြစ်ပြီးဒီနောက်မှာတော့သမ္မတကာကွယ်ရေးဝင်ကြီးတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ဒီနေရာအနေအထားကြောင့်လမန်နီးယားစစ်စခန်းကအမေရိကန်စစ်တပ်အတွက်မဟာဗျူဟာအရေးအကြီးဆုံးစခန်းတစ်ခုဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောဆိုထားတာပါအာဖရိကတိုက်အတွင်းအမေရိကန်ရဲ့စစ်ရေးလေ့ကျင့်မှုတွေစစ်ဆင်ရေးတွေအတွက်လည်းအရေးပါပြီးဆိုမာလီယာနိုင်ငံတွင်းကအယ်ရှာဘတ်စစ်သွေးကြော်တွေကိုတံပြန်နှိမ်နှင်းထားမှလည်းအမေရိကန်အထူးတပ်ဖွဲ့တွေကဒီစခန်းကိုအသုံးပြုနေတာဖြစ်ပါတယ်အမေရိကန်ရဲ့မိဖက်တပ်ဖွဲ့တွေကိုထောက်ပံ့ပေးတဲ့အနေနဲ့ဆိုမာလီယာနိုင်ငံတွင်းကအယ်ရှာဘတ်စစ်သွေးကြော်တွေကိုအာဖရိကကုကဲရေးဌာနချုပ်ကနေချင်းမုံတိုက်ခိုက်ရေးအမေရိကန်ကာကွယ်ဝန်ကြီးဌာနရဲ့အဆိုပြုချက်ကိုသမ္မတအိမ်ပြုတော်ကအတည်ပြုပြီးတဲ့နောက်တလားလောက်အတွင်းမှာပဲကာကွယ်ဝန်ကြီးဂျီဘူတီနိုင်ငံကိုတွားရောက်တာဖြစ်ပါတယ်ဂျီဘူတီနိုင်ငံမှာတရုတ်တို့ကလည်းပထမဆုံးနိုင်ငံရက်ချစစ်အခြေစိုက်စခန်းကိုဆောက်လုပ်ပြီးစီးသွားပြီးဖြစ်တာကြောင့်မကြာခင်မှာပဲအမေရိကန်ရဲ့စစ်အခြေစိုက်စခန်းအနီးမှာတရုတ်တို့ရဲ့စစ်စခန်းတစ်ခုလည်းရောက်ရှိလာတော့မှာဖြစ်ပါတယ်
အမေရိကန်ဒုသမ္မတ Mike Pence နဲ့မိသားစုတို့ကတင်းကြီးနေတုန်းကဆစ်နီမြို့ထိုရွန်ကာတရိတ်ဆန်ရုံကိုတွားရောက်လည်ပတ်ခဲ့ကြပါတယ်။အာရှဒေသဆယ်ရက်တိုက်ခီးစဉ်အတွင်းခီးတထောင်အနားမှာပဲအော်စတြေးလျနိုင်ငံကသားပိုက်ကောင်တွေ၊အီမျိုးငှက်တွေ၊ကွာလာတွေကိုပွေဖက်ဖို့တွားကြတာပါ။ဒုသမ္မတ Pence, ဒုသမ္မတ Girl Karen နဲ့သမီးဖြစ်သူ Charlotte နဲ့ Audrey တို့ကအီမျိုးငှက်နဲ့သားပိုက်ကောင်တွေကိုအရွက်တွေကျွေးခဲ့ကြပါတယ်။နောက်တစ်နေ့မှာတော့ဆစ်နီစေကန်တဝိုက်မှာအပျော်စီးသင်္ဘောစီးပြီးတော့အော်စတြေးလျရဲ့အထင်ကရဆစ်နီ Opera House ကိုလှည့်လည်ကြည့်ပြီးတော့ဒုသမရရဲ့ Australia ခီးစဉ်ကိုအဆုံးသတ်ခဲ့ကြပါတယ်။စေကန်တရားနာမှာပျော်စီးသင်္ဘောစီးဖို့အတွက်ဒုသမရ Fans မိသားစုနဲ့ New South Wales ဒေသခံတာဝန်ရှိသူတွေကရွက်လေပေါ်ကိုတက်ခဲ့ကြပါတယ်။ဒီနေ့နေ့မှာ Fans နဲ့မိသားစုတို့က New South Wales မြို့ဝန် David Hurley နဲ့မိသားစုကို Sydney အစိုးရအိမ်တော်မှာတွေ့ဆုံခဲ့ကြပါတယ်။ Australia ရဲ့အထင်ကရ Sydney Opera House ကိုလှည့်လည်ကြည့်ရှုပြီးတော့ညနေခင်းကိုအဆုံးသတ်ခဲ့တာပါ။သင်းနာနေကြရင်တော့ဒုသမရ Fans ကစစ်ကောင်းဆောင်တွေနဲ့တွေ့ဆုံဖို့နဲ့ပလဲစစ်ခံက USS Arizona တင်မော့ကိုလှည့်လည်ကြည့်ရှုဖို့အတွက်ဟဝိုင်ကြီးကိုထွက်ခွာမှာဖြစ်ပါတယ်
။အမေရိကန်တပ်ချက်ကြီးတဦးကိုဂုံတူးဆောင် Papel Hart ခရမ်းရောင်နှလုံးသားဆုတဆုပ်ချီးမြှင့်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတဂရော့မလန်နီယာနဲ့အတူစစ်ဆေးရုံတစ်ခုကိုပထမဆုံးအကြိမ်တွားရောက်ပါတယ်။အာဖဂန်နိုင်ငံမှာပြီးခဲ့တဲ့လကဒဏ်ရာရခဲ့တဲ့တပ်ချက်ကြီး El Bato Barrientos ရဲ့တရင်ကိုကြားလိုက်ရပြီးတဲ့နောက်အခုလိုဂုံပြူဖို့ဖြစ်လာရတာလို့သမ္မတထရန့်ကပြောပါတယ်။ဒီအချောင်းကိုကြားလိုက်ရတဲ့အချိန်မှာကျွန်တော်ကိုယ်တိုင်ဂုံပြုတ်လို့စိတ်ဖြစ်ခဲ့ရတာပါလို့မေလန်းပြင်းတဲ့ ဘက်သက်စတာကဝေါ်တာရစ်အမျိုးသားစစ်ဆေးရုံမှအကျဉ်းယုံချင်ပါတဲ့ဂုံပြုစုချင်းမြင်ပွဲအခမ်းအနားမှာသမ္မတကပြောဆိုခဲ့ပါတယ်အာဖဂန်ကတိုက်ပွဲအတွင်းထင်ရှားရခဲ့တဲ့တက်ချက်ကြီးဗာရီယန်တို့စ်ကတော့ညာဘက်ခြေတော်ကိုဒူးခေါင်းအောက်ကနေဖြတ်ပြီးကုသခဲ့ရတာပါတက်ချက်ကြီးဗာရီယန်တို့စ်ရဲ့ရှက်အင်ကြီးဖက်ဖက်ကော်လာမှာသမရကဂုံပြုစုကိုတက်ဆင်ပေးခဲ့ပါတယ်ခရမ်းရောင်နှလုံးသားစုတစိတ်ကတော့စစ်ပွဲမှာထိခိုက်ဒဏ်ရာရသူတွေအသက်ဆုံးခဲ့ရတဲ့စစ်သားတွေကိုဂုံပြုတာဖြစ်ပါတယ်
တတိထောက်ထားအပေါ်အခြေခံထားတဲ့အသိပညာအပေါ်နိုင်ငံရေးအရာထုံးနှံ့မှုတွေပိုများလာတဲ့အတွက်သိပ္ပံပညာရှင်တွေဟာမြေကမ္ဘာနေမှာကျင်းပတဲ့သိပ္ပံပညာအတွက်ချီတက်ပွဲမှာပါဝင်ဆွေးနွေးခဲ့ကြပါတယ်။ဒီချီတက်ပွဲတွေကိုအမေရိကန်ပြည်အောင်စုအပါအဝင်ကမ္ဘာတဝှမ်းမြို့ကြီးပေါင်း600ကျော်မှာစနေနေ့တုန်းကပြုလုပ်ခဲ့ကြပါတယ်။အမေရိကန်ပြည်အောင်စု၊ဩစတြေးလျ၊ကနေဒါ၊ဘရာဇီး၊တောင်အာဖရိကနိုင်ငံကိတ်တောင်မြို့လန်ဒန်မက်ဒရစ်နိုင်ဂျီးရီးယားနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးစတဲ့ကမ္ဘာနေရာတီးတီးတို့မှာကျင်းပတဲ့ဒီသိပ္ပံပညာအတွက်ချီတက်ပွဲတွေမှာထောင်ပေါင်းများစွာသောသိပ္ပံပညာရှင်တွေပြင်ဒီကိစ္စကိုထောက်ခံအားပေးသူတွေအများအပြားပါဝင်ဆင်နွှဲခဲ့ကြပါတယ
်တင်းငွေနေညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်သိညီထိုင်နေမှအသံစင်တို့ပြောပြပေးခဲ့တာဖြစ်ပါတယ် VOA ကလည်းခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ website ဆာမျက်နှာ burmese.voanews.com မှာလည်းနာဆင်နိုင်ပါရဲ့ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်ရင်းဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့မကြာခင်တွားရောက်မဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်တဲ့မျော်လင့်ချက်တွေကိုနားဆင်ကြရပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ရှစ်လတဲ့တရုတ်နိုင်ငံခီးစဉ်တွင်နိုင်ငံခြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖြစ်မယ်လို့မျော်လင့်နေချိန်မှာပဲဒီအရက်သားအစိုးရလက်ထက်နိုင်ငံတကာနဲ့ဆက်ဆက်လုပ်ကိုင်တဲ့လုပ်ငန်းတွေမှာပွင့်လင်းမြင့်တာမှုရှိဖို့ဒေသခံတွေအကျိုးစီးပွားကိုရှေ့ရှုဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်အရင်အစိုးရတွေလက်ထက်မှာလုပ်ခဲ့တဲ့စီမံကိန်းတွေလိုပြဿနာမျိုးတွေမကြုံရအောင်အစိုးရအနေနဲ့မူဝါဒတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ဖို့လိုတယ်လို့လည်းစီးပွားရေးပညာရှင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကလိုလားနေကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာပါရှင်
သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတရုတ်နိုင်ငံကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိခဲ့တယ်လို့မကြခင်ကျင်းပမဲ့တရုတ်နိုင်ငံရဲ့ One Belt One Road OBOR Forum နိုင်ငံတကာညီလာခံကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်မှာဖြစ်ပြီးတရုတ်မြန်မာနှစ်နိုင်ငံကြားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဆွေးနွေးနိုင်ခြေလည်းရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းနိုင်ငံတော်တိုင်ပင်ခံနဲ့တရုတ်ပြည်သူသမရနိုင်ငံရဲ့ China International Trust and Investment Company Group ရဲ့ဥက္ကဋ္ဌနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ကြောက်ဖြူအထူးစည်းဝါးရေးဆောင်ရင်းနှက်စီမံကိန်းနဲ့ပတ်သက်လို့ဆက်လက်ပြီးအကောင့်ထည့်ဖော်ဖို့ဆွေးနွေးခဲ့ကြပါသေးတယ်။ဒီလိုမျိုးတရုတ်နိုင်ငံဘက်ကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေဟာအမှန်တကယ်ဒေသခံပြည်သူတွေအလုတ်ကိုင်အခွင့်အလမ်းဖန်တီးနိုင်တာအကျိုးစီးပွားရစေမဲ့စီမံကိန်းမျိုးတွေဖြစ်မယ်ဆိုရင်တော့ကြိုဆိုရမှာဖြစ်ပြီးပွင့်လင်းမြင်သာမှုရှိတဲ့စီမံကိန်းတွေဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုရခိုင်ပြည်နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဖေတန်းကပြောပါတယ်။
ကျွန်တော်ရခိုင်ဒေသခံတွေကလည်းပဲတရုတ်ပြည်နယ်ဒီလိုဆက်ဆံပြီးတော့ကိုဒေသဖွံ့ဖြိုးတိုးတက်ရေးကိုလိုလားပါတယ်။ဘာလို့ဆိုတည်တဲ့အတိုင်းပဲလေရခိုင်ဒေသကဆင်းရဲတဲ့ဒေသဆိုတော့ဒီလိုများဖြစ်လာရင်ကျွန်တော်တို့အတွက်ဟာလားဖွံ့ဖြိုးလုပ်ငန်းတွေများအထောက်အကူပြုလာမလားဆိုတဲ့ညှိနှိုင်းချက်တွေရှိပါတယ်။ဒါမှခက်တာကကျွန်တော်တို့ဒေသရဲ့အဲ့လိုအကောက်ခွန်တွေနဲ့ပတ်သက်ပြီးတော့ရှေ့ပြေးရင်းနှီးမြှုပ်နှံမှုကထွက်လာတဲ့အကျိုးအမြတ်တွေပဲဖြစ်ဖြစ်ကျွန်တော်တို့ဒေသခံတွေမခံစားရသေးဘူးပေါ့။အဲ့လိုခံစားရမယ်ဆိုတာလဲဥပဒေမှာဖွဲ့စည်းပုံကပြတ်ထန်းလို့မရှိတော့ဒီကိစ္စကကျွန်တော်တို့ဒေသအတွက်နော်တခါတခါအတုံးချခံတယ်လို့ဖြစ်သွားတာပေါ့ဥပမာမြေဆုံကိစ္စနဲ့ကျွန်တော်တို့များလာနှစ်သိမ့်တဲ့အနေနဲ့ကျွန်တော်ရခိုင်ဒေသကိုအဲ့လိုလုပ်ပေးသလားဆိုတော့အဲဒါဟိုပြောဆိုနေကြတာရှိတာပေါ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ကကျွန်တော်ဒေသကိုလုပ်တာကိုကျွန်တော်တို့ကြိုးဆိုတယ်ဒါပေမဲ့ကျွန်တော်တို့ဒေသရဲ့အခွင့်အလမ်းတွေနော်အကျိုးအမြတ်တွေဒီအလုပ်သမားတွေအလုပ်လုပ်ရနိုင်ရေးအစဒေသကိုမထိခိုက်ပဲနဲ့ဖွံ့ဖြိုးအောင်လုပ်နိုင်ဖို့အစအဲကျွန်တော်အဲ့ဒါတွေမျှော်လင့်နေပြီးတော့ရလာတဲ့အကောက်ခွန်အခွန်အခတွေလည်းကျွန်တော်တို့ပြည်နယ်အတွက်အရာနိုင်ကိုမျောလင်းတယ်အဲ့လိုဖြစ်မယ်ဆိုရင်တော့ကျွန်တော်တို့ဒီမှာလူစုထဲမှာရောကျွန်တော်တို့ပါတီပိုင်းအနေနဲ့ရောအဲ့အရာကိုကောက်ငွက်စရာအကြောင်းမရှိပါဘူးကျွန်တော်တို့ဟိုဒေသကိုဖုံးချိုးဖို့လုပ်ငန်းတွေကိုကျွန်တော်တို့ကြိုးစားရမှာဖြစ်ပါတယ
် NND ဆိုရလက်ထက်မှာတော့မြန်မာနိုင်ငံတွင်းယင်းနှမြုံနယ်မှုတွေနဲ့ပတ်သက်လို့ NND ဘဟုစီးပွားရေးအကြံပေးကော်မတီတရားဖွဲ့စည်းထားပြီးတော့အရင်အစိုးရလက်မှတ်ထိုးပြီးသားစီမံကိန်းတွေရောအခုအစိုးရလက်ထက်မှာဆောင်ရွက်မဲ့စီမံကိန်းတွေနဲ့ပတ်သက်လို့ရောအထူးသဖြင့်ကတော့အငင်းပွားပွေရာစီမံကိန်းတွေနဲ့ပတ်သက်လို့စီးပွားရေးပညာရှင်တွေကလေ့လာပြီးအကြံပေးကြတယ်လို့မြန်မာနိုင်ငံတက္ကသိုလ်လုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့ဒီဥက္ကဋ္ဌလည်းဖြစ် NND ဘဟုစီးပွားရေးအကြံပေးကော်မတီဖွဲ့ဝင်လည်းဖြစ်တဲ့ဦးအေးလွင်ကပြောပါရတယ် NND အစိုးရအနေနဲ့ယင်းနှိမ့်ညံ့မှုတွေနဲ့ပတ်သက်လို့ဒေသခံပြည်သူလွှတ်တော်ရက်ဖက်ဖွဲ့စည်းပညာရှင်တွေကိုပွင့်လင်းမြင်သာစွာချပြပြီးဆောင်ရွက်တဲ့မဆောင်ရွက်တဲ့ဆိုတာကိုဆွေးနွေးတိုင်ပင်တယ်လို့ဆိုပါတယ်။ဒါပေမဲ့လို့မြစ်စုံလို့လက်ပတောင်းလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကရောဒေသခံပြည်သူတွေဘက်ကပါလက်မခံတဲ့စီမံကိန်းမျိုးတွေနဲ့ပတ်သက်လို့တော့ NND အစိုးရအနေနဲ့အထူးသတိထားဆောင်ရွက်တဲ့နဲ့ဆိုတာကိုအကြံပေးခဲ့တယ်လို့မြစ်စုံစီမံကိန်းလက်ပတောင်းစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးမှုတွေမှာအကြံပေးခဲ့သူလည်းဖြစ်တဲ့ဦးအေးလွင်ကပြောပါတယ်။
ကျွန်တော်တို့လက်တွေ့မြင်တဲ့လောက်ကတောင်တန်းစုကြည်ကဒီလိုမြင်းပွားဖွယ်ရှိတဲ့စီမံကိန်းတွေဆိုရင်နံပါတ်၁သူအော်မရှင်တွေဖွဲ့ပြီးတော့ဒေတာတုံးတဲ့အဖွဲ့တွေဖွဲ့ပြီးစုံစမ်းစစ်ဆေးတဲ့ဒေတာတုံးတဲ့သူတို့စူးစူးတိုင်ပင်နဲ့ဆင့်တုတ်တဲ့အလေးထားရှိပါတယ်။ဥပမာချင်းလက်ဘရောင်းတောင်စီမံကိန်းဆိုရင်အဲဒါလုတ်တဲ့နဲ့မလုတ်တဲ့လူစားကျွန်တော်ပညာရှင်တွေကိုလည်းကွန်ပေးတယ်လို့ဆိုင်ရာပတ်သားဆိုင်ရာကျောင်းကျင်သူတွေကိုလည်းပြည်သူဆွေးနွေးတယ်လို့ကျွန်တော်သိရပါတယ်။အဓိကတော့ဘူရင်းစာချုပ်တွေဘယ်လိုလုပ်ထားသလဲဘူရင်းစာချုပ်ရတင်ရတင်ထုတ်ထားတဲ့စာချုပ်တွေကဘယ်လိုအချိုးတွေနဲ့နိုင်ငံတော်အချိုးဘယ်လောက်ရှိသလဲညီညွတ်ရဲ့လူအချိုးဘယ်လောက်ရှိသလဲစစ်သားခံပြည်သူအချိုးဘယ်လောက်ရှိသလဲအဲနိုင်ငံတော်ရဲ့အခွန်အခဘယ်လိုရမလဲအရေးရှိစီမံကိန်းရေတိုစီမံကိန်းရေလက်စီမံကိန်းတွေဘယ်လိုလုပ်မလဲဆိုတဲ့စာချုပ်တွေကိုပြန်လည်ပြီးလုပ်ပြီးတော့အဲထူးခြားစွာနိုင်ငံတော်အချိုးပြတ်ရှိတဲ့အချက်ကိုပြောင်းလဲလိုက်တဲ့လက်ဘရောင်းတောင်အသက်တွေရှိပါတယ်ဒီလိုစီမံကိန်းကြတော့လက်ဘရောင်းတောင်နဲ့ပို့ပြီးတော့နည်းနည်းပါတယ်အဲ့တော့မြို့စီမံကိန်းမှာကျွန်တော်တို့အခုစီမံကိန်းကိုလေ့လာတုံ့ပြန်တဲ့ကော်မရှင်ဖွဲ့ထားရပါတယ်။အဲကော်မရှင်ကလည်းသက်ဆိုင်ရာပါလာရက်တွေနဲ့သက်ဆိုင်ရာစွန့်ကြည့်တွေလေ့လာနေတယ်၊စုံစမ်းနေတယ်။သက်ဆိုင်ရာဒီဇာခံပြည်သူတွေကိုချပြတယ်လို့သွတ်တော်အနေနဲ့စင်ပြည်သူတွေကိုချပြတဲ့အလေအထားလုပ်လို့ရှိပါတယ်။လုပ်လဲလုပ်မှာပါ။လုပ်ဖို့လည်းကျွန်တော်တို့တိုက်တွန်းပါတယ်။လုပ်လဲလုပ်စေချင်ပါတယ်။
အရင်သမရဦးထင်ကျော်တရုတ်သွားခဲ့စဉ်ခါတုန်းကတော့မြစ်စုံစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးခဲ့မယ်လို့မျှော်လင့်ခဲ့ကြပေမဲ့လို့မြစ်စုံနဲ့ပတ်သက်လို့သတင်းတစုံတရာထုတ်ပြန်နိုင်ခဲ့တာမရှိပါဘူး။ဒါပေမဲ့မကြခင်သွားတော့မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့တရုတ်ခီးစဉ်အတွင်းမှာတော့မြစ်စုံပါဝင်တရုတ်ရဲ့ယင်းနှိမ့်ညံ့မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိနိုင်တယ်ဆိုတဲ့သုံးသပ်ချက်တွေရှိနေပါတယ်ရှင်။တော်တာရှင်များရှင်မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်အကောင့်ထက်အစိုးတွေကြုံရလိမ့်မယ်ဆိုပြီးမကြာခဏဆန့်ကျင်ကန့်ကွက်တာတွေကြုံရလိမ့်ရှိပါတယ်။စွမ်းရည်လိုအပ်ချက်ကိုဖြည့်ဆည်းဖို့ရေကာတာတိစောက်တာ၊ကြောင်မီးသွေးတူးဖော်တာကနေအစစီးပွားရေးဇုန်တွေတိစောက်တာအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတတ်တဲ့ပြဿနာမျိုးတွေကိုဘယ်လိုကာကွယ်ကြမလဲ။ထိခိုက်နစ်နာမှုနည်းပါအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။တော်တာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
အင်္ဂါနေ့ညအတိုက်ရိုက်လိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျာမနီခီးစဉ်ဘက်ကိုကြည့်ကြရအောင်ပါ။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ AB လ22ရက်နေ့မှာစတင်လိုက်တဲ့ဂျာမနီနိုင်ငံခီးစဉ်ဟာဂျာမနီမြန်မာနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးပြန်လည်ကောင်းမွန်လာအောင်ဆွေးနွေးဖို့ရည်ရွယ်ပုံရတယ်လို့ဘာလင်အခြေစိုက်ပညာရှင်တူကသုံးသပ်ပါရယ်။ပြည်စုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
တချိန်ကအာနာရှင်ဟောင်းဗိုလ်ချုပ်နေဝင်လက်ထက်မှာမြန်မာနဲ့ဂျာမနီနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ခဲ့ပြီးစစ်ဘက်ဆိုင်ရာအကူအညီတွေပေးခဲ့တဲ့ဂျာမနီဟာ1988ခုနှစ်မြန်မာနိုင်ငံကလူမှုအုံကြွမှုကိုစစ်တပ်ကနှိမ်နှင်းခဲ့ပြီးနောက်မှာမြန်မာဂျာမနီစစ်တပ်ချင်းအဆက်ဆံဝေးသွားခဲ့ပြီးအဲ့ဒီနောက်ပိုင်းမှာလည်းဂျာမနီပါဝင်တဲ့ဥရောပသမဂ္ဂကမြန်မာစီအစိုးရကိုလက်နက်ရောင်းချမှုအပါအဝင်အခြားသောဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်ဒါအပြင်ဂျာမနီနဲ့မြန်မာနှစ်နိုင်ငံကြားစစ်တမ်းရုံးတွေယာယီပိတ်ပစ်ခဲ့ပြီးအခု2019ခုနှစ်ထဲမှာမှဂျာမနီနိုင်ငံဘာလင်မြို့မှာမြန်မာစစ်တမ်းမှုရုံးကိုဖွင့်ခွင့်ပေးလာခဲ့ပါတယ်။ဒါကြောင့်ဗိုလ်ချုပ်မူအီးမင်းအောင်လှိုင်ရဲ့ဂျာမနီခီးစဉ်ဟာနှစ်နိုင်ငံစစ်ပက်ဆက်ဆံရေးပြန်လည်ကောင်းမွန်လာအောင်ဆွေးနွေးဖို့ရည်ရွယ်ပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာသုတေသနဌာနကတိကဟောင်းဦးခင်မောင်စောကသုံးသပ်ပါတယ်
။ဟိုဗမာပြည်ကလည်းစီစီအကိစားနဲ့ကိစားပါလေဆိုရင်တရုတ်တို့ရုရှားတို့နဲ့ပဲအများအားရင်းနှီးကသူတို့ဆက်ဆံနေရတာမလားအဲ့ဒါကိုထပ်ပေါက်ရှာကြည့်တဲ့သဘောနဲ့ရှိရင်ရှိမယ် ဥတည်ဝင်ခင်တုန်းကတော့ဒီဂျာမနီကဒီဖရစ်ဗန်နာကုမ္ပဏီကပေါ်မှာပြီးမှသွားပြီးတော့ G3 G4 တွေပါလေလက်လက်နဲ့ဒီသွားလုပ်ခဲ့တဲ့အစဉ်အလာရှိတယ်လေအဲဒီဥတည်ဝင်ခင်နောက်ပိုင်း88နောက်ပိုင်းမှာတော့နည်းနည်းလေးပြန်ပြီးတော့စိမ့်သွားလို့ဖြစ်တော့ပြန်ပြီးတော့ဒီသစ်တောင်ယုံနေပါလေပြန်ဖွင့်တဲ့သဘောတွေပါလေရှိတယ်ဆိုတော့ဘိုးဘိုးကြီးမင်းမအောင်နိုင်ကိုလည်းဒီမှာလာလဲမယ်ဆိုရင်တော့ဆက်ဆံမှုကပြန်ပြီးတော့အရင်ကနဲ့ဆန်တော့အများကြီးကောင်းလာဖို့တော့ရှိမှာပဲလေ။ပမာပြည်ကလည်းတရုတ်ကိုမိခိုးနေရတဲ့ဟာကလည်းကင်းလို့ချင်တဲ့စိတ်ပေါ်နေတာတော့ကြာပြီနဲ့ကျူတယ်။အဲ့ဒါဆိုတော့လေပမာပြည်တော်လက်ကောင်းမှာပါဗျာ
။ဘူဂျုံမူကြီးမြောင်းလိုင်းရဲ့ဂျာမနီခီးစဉ်အသေးစိတ်ကိုတက်မတော်ဘက်ကထုတ်ပြန်တာမျိုးမရှိပါဘူး။ဂျာမနီနိုင်ငံကစစ်တမ်းရုံးတွေမှာစစ်တမ်းမှုရဲ့အဆင့်ဟာများသောအဖြစ်ဘူမူကြီးအဆင့်ကိုသာခံထားလိမ့်ရှိပေမဲ့မြမတက်မတော်ကဘူမူကျုပ်တယောက်ကိုဂျာမနီဆိုင်ရာစစ်တမ်းမှုအဖြစ်ခံထားတာကိုကြည့်ရင်ဂျာမနီမြန်မာစစ်ဘက်ဆက်ဆံရေးကိုတိုးမြင့်လိုပုံရတယ်လို့ကတိကဟောင်းဥက္ကမောင်စောကမြင်ပါတယ
်။ထူးထူးခြားခြားကရော့တဲ့စစ်တပ်မှုကခင်ဗိုလ်မှူးကြီးရာထူးအဆင့်နဲ့မဟုတ်ဗိုလ်မှူးချုပ်ရာထူးအဆင့်နဲ့ဖြစ်နေတယ်။ဖြစ်နေလဲဆိုတော့စစ်တပ်ချင်းကိုသူတို့ဆက်ဆံရေးပုံပြီးကောင်းအောင်စူးစမ်းနေတဲ့ပုံရတယ်။ဘာလို့လဲဆိုတော့သူတို့အများအပြားစိတ်ဝင်စားနေတာကဒီဂျာမနီနဲ့ချမ်းသူတို့ပေါင်းတယ်။ဂျာမနီနဲ့ချမ်းပေါင်းတော့ကအရှိဂျာမနီစစ်တပ်ကိုအနောက်ဂျာမနီစစ်တပ်ထံမှဘယ်လိုပေါင်းစည်းပြီးထည့်သွားတယ်ဆိုတာအဲ့လိုသူတို့စိတ်ဝင်စားတဲ့ပုံပေါ်တယ်။ဘာမှဒီဘက်ကဘာသာဘာဘက်ကလည်းကုမာကိုတိုင်းရင်းသားနဲ့ကရင်ဖွဲ့တွေပါနေတဲ့သူတို့အဖွဲ့ပေါင်းစုနဲ့ညီညာရေးဆွေးနွေးနေတယ်မလား။တကယ်လို့ညီညာရေးအောင်မြင်လို့ရှိရင်သူတို့တက်တယ်ဘယ်လိုပေါင်းရမလဲဆန်းအောင်ပြောစိတ်ဝင်စားပုံရတယ်
။ဂျာမနီနိုင်ငံအနေနဲ့ကလည်းသူတို့ရဲ့ဖောက်တဲ့ဟောင်းမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေရောင်းချခြင်းပုံရတယ်လို့ဦးခမောင်စောကပြောပါတယ
်။လုံငယ်နဲ့တင်းတင်းထန်းထန်းလောက်ကလေးကဥရောပသမဂ္ဂမှာဘာမှပြည်ကိုဆန့်ကျင်လို့ဖို့ကိစ္စတွေပါလေဆိုဥဒိသိခင်မာရီယာတို့ဒီဥရောပသမဂ္ဂနဲ့မှာတို့ဆွေးနွေးနေကြတာအဲဒီမိပစ္စည်းတွေဒီမဆန့်ကျင်နေဖွင့်ပေးမယ်ပေါ့လက်နဲ့နဲ့ပါနဲ့တော့မဖွင့်ဘူးဆိုတော့အတိုက်ခံတချို့တွေကအဲ့ဒါမှာတို့နိုင်ငံချင်းချင်းပဲညင်းနေကြတာဟာအစ်စနဲ့နဲ့ငါပိတ်ထားလို့ရှိရင်ငါတို့ပိတ်ထားလို့ရှိရင်တို့ကရုရှားဆီယာဝယ်တရုတ်ဆီယာဝယ်နေအဲတို့ပဲမြင်နေမှာပဲငါတို့ဆီယာပြန်လာဝယ်လို့ရှိရင်ငါတို့ကိုယ်နဲ့ရောင်းရင်ပုံမကောင်းဘူးလားမရုစီယာရောင်းတဲ့အတွက်ကြောင့်ငါတို့နဲ့သူတို့နဲ့စစ်တပ်ချင်းနဲ့ဆက်သွယ်ရလာမယ်။အဲ့လိုနည်းနဲ့ငါတို့ကသူတို့ပြည်ကနေပြီးစစ်သားစစ်ဗိုလ်တွေကိုဒီမိုကရေစီထရိနင်းပေးသွားလို့ရတယ်။အဲ့တော့ငါတို့လက်နဲ့ရောင်းတာပုံမကောင်းဘူးလားဆိုတဲ့ဆွေးနွေးပွဲတစ်ခုထွက်လာဘူးတဲ့။အဲ့ဒါလုံခဲ့တဲ့နှစ်ကျော်လောက်ကအခုစင်ကဘာမှမနဲ့အပြောင်းလဲရှိနေပြီဆိုတော့ဘာမှပြည်ရဝယ်ချင်းနဲ့ဆိုတော့သူတို့ရောင်းမှာပ
ါ။ဘူဂျုံမူကြီးမင်းအောင်လိုင်ဟာဂျာမနီတက်မတော်စီဦးစီးချုပ်ဘူဂျုံကြီးဗော်ကာဗေကာရဲ့ဖိတ်ကြားချက်အရဂျာမနီနိုင်ငံကိုချစ်ကြည်ရေးအဖြစ်ဤပီလာ22ရက်မနက်၈နာရီကျော်မှာရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကနေထွက်ခွာသွားတာဖြစ်ပါတယ်ဒီခီးစဉ်အတွင်းဗိုလ်ချုပ်မှုကြီးနဲ့အတူဇနီးဒေါ်ကျူကျူလှကြီးရည်လေးညှိနှိုင်းကိုကယ်ရေးမှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့ကာကွယ်ရေးဦးစီးချုပ်ယုံကြည်ကတက်မတော်အရာရှိကြီးတွေလိုက်ပါသွားတယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်ဗိုလ်ချုပ်မှုကြီးမြောက်လှိုင်းနဲ့အဖွဲ့ဟာဂျာမနီနိုင်ငံကိုအသွာဩစတြီးယားနိုင်ငံကိုအလုတ်သဘောအရခီးတစ်ထောက်ဝင်ရောက်လည်ပတ်မှာဖြစ်ပြီးဩစတြီးယားတက်မတော်စီဦးစီးချုပ်နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့စက်မှုလုပ်ငန်းတွေနဲ့အထင်ကြီးနေရာတွေကိုတွားရောက်လေ့လာမှာဖြစ်တယ်လို့ဆိုပါရခင်ဗျာ
။ကိုညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်မြန်မာသတင်းလွှာတွေအပြီးမှာတော့အခုနိုင်ငံတကာသတင်းလွှာဘက်ကိုကြည့်ကြရအောင်ပါရှင်။ဤပညာသစ်တွေကပိုးပြီးထျောက်စွာဆွမ်းဆောင်လာတာကြောင့်အပြောင်းအလဲကြီးတစ်ခုဖြစ်ပေါ်လာပြီးအမေရိကန်ပြည်ထောင်စုဟာဆွမ်းအင်ပိုရှံပြီးတင်ပို့ရောင်းချသူတူဖြစ်လာနိုင်တယ်လို့လေ့လာမှုတွေကဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအမေရိကန်ရဲ့ရေနံထုတ်လုပ်မှုကနှစ်ဆနီးပါးရှိလာတာကြောင့်စွမ်းအင်ဈေးကွက်တွေကိုပြန်ပြီးထိန်းချုပ်နိုင်ဖို့ရေနံတင်ပို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ရဲ့စ조사မှုတွေကိုအဟန့်အတားဖြည့်ဆည်းခဲ့ပါတယ်။ဤပညာတွေမြင်မြန်ဆန်ဆန်တိုးတက်ထွန်းတောက်လာမှုတွေကြောင့်စွမ်းအင်ကဏ္ဍအပေါ်တက်ရောက်မှုတွေကိုသုံးသပ်သူတွေကအတော်လေးရှော့တွက်ခဲ့ကြတယ်လို့ VOA သတင်းတောင်း James Render ကသတင်းပေးပို့လာတာကိုမတ်တန်ကြီးထိုက်ကပြောပြပေးမှာပါရှင်
။အမေရိကန်ရဲ့စွမ်းအင်ထုတ်လုပ်မှုကအကောင်းလာပြီးနိုင်ရှင်ချက်အရာလိုအပ်ချက်သိပြီးတိုးမလာတာကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးအနေနဲ့စွန့်အင်ပိုရှံလာနိုင်တယ်လို့အမေရိကန်စွန့်အင်သတင်းအချက်အလက်ဆိုင်ရာဌာနရဲ့အကြီးအကဲအဒမ်ဆင်စကီကပြောဆိုလိုက်ပါတယ
် The US could become
အမေရိကန်ပြည်ထောင်စုဟာစွန့်အင်ပိုရှံပြီးတင်ပို့ရောင်းချသူဖြစ်လာနိုင်ပါတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းရေနံထုတ်လုပ်မှုကတိုးလာပြီးဈေးကွက်လိုအပ်ချက်ကငြိမ်နေတာကြောင့်ရင်နံဈေးနှုန်းထိုးကျခဲ့ပါတယ်အရင်တုန်းကတော့ရင်နံတင်ပို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကရင်နံဈေးနှုန်းကျတာကိုကုစားတဲ့အနေနဲ့ရင်နံထုတ်လုပ်မှုကိုလျှော့ချဈေးနှုန်းတင်ပို့သဘောတူညီချက်နဲ့လုပ်ခဲ့ကြပါတယ်ရင်နံဈေးနှုန်းအနှိမ့်ကြောင့်ထုတ်လုပ်မှုကုန်ကျစရိတ်များတဲ့ အထူးသဖြင့်ကြောက်လွှာကိုခွဲပြီးရေနံထုတ်လုပ်တဲ့နည်းပညာကိုသုံးတဲ့အမေရိကန်ကုမ္ပဏီတွေအပါအဝင်ပြိုင်ဘက်တွေကိုအထိနာစေမယ်လို့ရေနံတင်ပို့တဲ့နိုင်ငံများအသင်း OPEC ကမျှော်လင့်ထားခဲ့တယ်လို့သုံးသပ်သူတို့ကပြောပါတယ်။ဒီဆောင်ရွက်ချက်ကြောင့်ရေနံထုတ်လုပ်မှုကုန်ကျစရိတ်နည်းတဲ့ဆော်ဒီအာရေဗျားလိုနိုင်ငံတွေအနေနဲ့ဈေးနှုန်းကိုကြိုက်တယ်လို့မြင်နိုင်ပြီးအမျက်ထွက်ခဲ့ပါတယ်။အခြေအနေအသစ်မှာဗျူဟာဟောင်းတွေကအလုံးမဖြစ်တော့ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနစွန့်ရင်ဆိုင်ရာကျွမ်းကျင်သူတို့ကပြောဆိုကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက Amos Hochstein ကတော့အမေရိကန်ရေနံထုတ်လုပ်သူတွေဟာပိုပြီးတွတ်တွတ်လဲ့ပြောင်းလဲတိုးတက်လာတယ်လို့ပြောဆိုပါတယ
်။ The resilience of production meant for OPEC.The US wasn't going.
ထုတ်လုပ်မှုပြန်ပြီးတော့ဥမော့လာတာကိုကြည့်ရင်အမေရိကန်ရဲ့ဒီကြောက်လောက်ကိုခွဲပြီးတော့ရေနံထုတ်လုပ်မှုကအလုပ်ဖြစ်လာတယ်။ဒါကြောင့်မလို့ရေနံစင်းလုံးချလိုက်တာကအဖြေမဟုတ်တော့ဘူးဆိုတာကိုရေနံထုတ်တဲ့နိုင်ငံများအသင်း OPEC ကိုပြလိုက်တာဖြစ်ပါတယ
်။ရေနံတင်ပို့တဲ့နိုင်ငံများအသင်း OPEC နဲ့တခြားအဓိကရေနံထုတ်လုပ်တဲ့နိုင်ငံတွေကြားရေနံထုတ်လုပ်မှုရှော့ချဖို့သဘောတူခဲ့ကြတဲ့နိုဝင်ဘာလနောက်ပိုင်းကမ္ဘာရေနံစင်းစင်းလုံးကပြန်တက်လာပါတယ်။ဒါပေမဲ့ရေနံထုတ်လုပ်သူတွေမှာရှုပ်ထွေးလာတဲ့စီးပွားရေးဆိုင်ရာအကဲဆန့်ချက်တွေနဲ့ကြုံတွေ့လာရပြီးသဘောတူညီချက်ပြက်ပြဲသွားမယ်လို့ American Enterprise Institute ကပညာရှင် Benjamin Zikar ကပြောပါတယ
်။ I think that the agreement is unlikely to hold.
သဘောတူညီချက်ကိုထိန်းထားနိုင်မဲ့ပုံမပေါ်ပါဘူး
။သဘောတူညီချက်ကအလုပ်ဖြစ်နေရင်တောင်မှပဲထုတ်လုပ်စရိတ်မြင့်မားတဲ့ကြောက်လာကိုခွဲထုတ်ရေနံထုတ်လုပ်သူတွေကရေနံပိုပြီးထုတ်လာရင်ဈေးကွက်လိုအပ်ချက်ထက်ပိုရှင်လာမှာကြောင့်ဈေးပြန်ကျလာအောင်မယ်လို့လဲကျွမ်းကျင်သူတို့ကပြောပါတယ်ရှင်
။မသိငင်ထိုက်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေဘက်အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သိနေထိုက်ကြေညာပေးပါမယ်ရှင
်။ပြည်သူ့သမ္မတရွေးကောက်ပွဲပထမအကြိမ်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ကျင်းပပါတယ်။နိုင်ငံတော်မဲယုံပေါင်း6000ကျော်ဖွင့်လှစ်ထားပြီးမဲပေးခွင့်ရှိသူ48သန်းနီးပါးတို့သမ္မတလောင်း12ဦးကိုရွေးချယ်မဲပေးနေကြပါပြီ။လက်ရဇွန်းကနေလက်ဝဲဇွန်းဝါဒီသမ္မတလောင်း12ဦးတို့ဝင်ရောက်ရှင်းပြနေတဲ့ပြည်သူ့သမ္မတရွေးကောက်ပွဲမှာတော့ဆယ်စုနှစ်တည်းအတွင်းစိတ်ဝင်စားစောင့်ကြည့်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲအကျိုးရပ်ပိုင်းလိုမှာမြို့တော်ပါရီတွင်အကျန်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်ခဲ့တာကြောင့်ဒီကနေ့ရွေးကောက်ပွဲတွေကိုတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်။ရွေးကောက်ပွဲမှာလည်းအမျိုးသားရေးသမားအစ္စလာမ်စန့်ကျင်သူတမရလောင်မရင်းလက်ဖန်ဦးဆောင်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားနောက်တဦးကိုမြောက်ကိုရီးယားနိုင်ငံကဖမ်းဆီးထိန်းသိမ်းထားလိုက်ပြန်ပါပြီ။မြောက်ကိုရီးယားကထွက်ခွာဖို့ပြင်ဆင်နေစဉ်ပျုံယမ်းအပြည်ပြည်ဆိုင်ရာလေဆိပ်မှာကိုရီးယားနယ်ဘွားအမေရိကန်နိုင်ငံသားကိုတောက်ချာနေကဖန်ထားလိုက်တာလို့တောင်ကိုရီးယားနိုင်ငံယုံဟပ်သတင်းဌာနကပြောဆိုထားတာဖြစ်ပါတယ်။ Kim ဆိုတဲ့မိသားစုနာမည်ပဲတည်ထားရတဲ့သူဟာမြောက်ကိုရီးယားနိုင်ငံမှာလူမှုရေးအကူအညီပေးရေးလုပ်ငန်းတွေအတွက်တလလောက်နေထိုင်ခဲ့သူဖြစ်တယ်လို့လည်းဆိုပါတယ်။ကိုရီးယားကျွန်းဆယ်ကိုဥတီခုံမောင်းနေတဲ့အမေရိကန်လီယင်တင်သင်္ဘောအုပ်စုမှာဂျပန်ဖြတ်သင်္ဘောနှစ်ဆင့်ပူးပေါင်းလိုက်ပြီးပစိဖိတ်သမုတ်တရအနောက်ဖက်ဒေသမှာနှစ်နိုင်ငံစစ်သင်္ဘောတွေဒီကနေ့ပဲပူးရဲစီရေးလေ့ကျင့်မှုတွေစတင်ပါတယ်။အမေရိကန်လီယင်တင်သင်္ဘော USS Carl Vinson ကပေဒိန်တက်ဒုံတက်ဆင်ထားတဲ့ Cruiser စစ်သင်္ဘောတစ်စင်းနဲ့ဖြတ်သင်္ဘောတစ်စင်းတို့လည်းပါဝင်ပါတယ်။ဆီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှုကြောင့်အစ်တလီပြည်နယ်မှာရှိတဲ့မြေအောက်ဆေးရုံတရုံအကြီးအကျယ်ပျက်စီးသွားခဲ့တဲ့အကြောင်းဆီးရီးယားပြည်ရင်းစစ်ကိုနှစ်ပေါင်းများစွာစောင့်ကြည့်နေတဲ့တက်ကြွလှုပ်ရှားသူတွေကပြောဆိုထားပါတယ်။
တရင်ချင်းချုပ်ကိုမတ်တင်ငီထိုက်ကြေညာပေးကြတာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမအီတန်းစင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်။ကျွန်မရှားဖုံပါ။ဒီညနေအစည်းအဝေးမူဖြစ်တာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VOA American အတန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to data 7:25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.